ရခိုင်ပြည်နယ်မြောက်ပိုင်းမှာအကျန်းဖက်လို့ရတွင်နဲ့ဆက်နွယ်ပြီးတန်တရားရှိသူဖြစ်မင်းမြန်စစ်ဆေးနေချိန်မှာအစ္စလာမ်ဘာသာရေးဆရာတဦးတည်ဆုံမှုနဲ့ပတ်သက်လို့အပြစ်မှန်ကိုသိနိုင်အောင်စုံစမ်းစစ်ဆေးသွားမယ်လို့မြန်မာအစိုးရကပြောပါတယ်။ဒေသခံရဲတပ်ဖွဲ့ကတော့အကျန်းဖက်ဝါဒဆွဲနဲ့လူငယ်တွေကိုစီယုံတိမ်သွင်းရမှာဘာသာရေးဆရာတွေပါဝင်နေတာတွေ့ရှိထားကြောင်းလည်းပြောဆိ ော်သူအဖြစ်အာဏာပိုင်တွေဘက်ကဖမ်းဆီးစစ်ဆေးစင်မှာပဲအစ္စလမ်ဘာသာရေးဆရာတူရုတ်တရက်ကွဲလွန်သွားတဲ့အပေါ်စုံစမ်းစစ်ဆေးသွားမယ့်အကြောင်းမြမအစိုးရကပြောဆိုလိုက်တာပါမောင်တော်မျိုးနဲ့အင်းတင်ကြီးရွာကမော်လဝီဆရာမမတ်တော်ဟောဆိုသူကိုတော့အကြမ်းဖက်လုပ်ရက်တွေကျူးလွန်အောင်တွေးထုတ်လှုံ့ဆော်မှုဆွဆွဲချက်တွေနဲ့ဒေတာကန်ရဲတပ်ဖွဲ့ကစစ်ဆေးမင်းမြန်းနေစဉ်တိုက်ဆုံးခဲ့တာဖြစ်ကြောင်းလည်းတမရယုံပြောရေးဆိုခွင့်ရှိသူဦးစောထေကပြောပါတယ
်ဒီမော်လဝီဦးမောစာတဲ့ကဒီအကြမ်းဖက်တန်လန်းတက်ရောက်တဲ့လူတွေကိုထောက်ပံ့ပေးနေတယ်ဆိုတာကိုသူ့ကိုဟိုကျန်တဲ့တယောက်ရဲ့ထွက်ဆိုချက်ရသူ့ကိုဖမ်းလာဖမ်းတော့ဂျွန်လ26ရက်ညနေ6နာရီညနေ6နာရီမှာဖမ်းဆီးရမိတယ်အဲပြီးတော့ဆက်လက်ပြီးတော့စစ်ဆေးတဲ့အခါမှာပြည်ပနိုင်ငံတစ်ခုမှာရောက်နေတဲ့တရားရဲနေတော့လင်းဆိုတဲ့သူကတင့်ဟိုကြေးထောက်ပတ်နေဆိုတာသူကထွက်ဆိုခဲ့တယ်အဲတော့ပထမသူရဲ့ပထမတယောက်ပေါ့နော်ပထမဖမ်းမိတဲ့မောင်မောက်တော်ကြီးရဲ့မော်ဒယ်ဦးမောစာတဲ့ကိုသူတို့အော်သူတို့ကိုအမြင်နဲ့ချင်းဆိုင်ရဲကနေတော့အပြန်လဲစစ်စေးမေးနေတယ်ညဆယ်နာရီမှာအဲဒွန်လ26ရက်နေ့6နာရီမှာဖမ်းတယ်အဲလိုစစ်စေးမေးနေတဲ့ပြုလုပ်တဲ့အချိန်မှာဆယ်နာရီမှာအဲစစ်စေးမေးနေတဲ့အချိန်မှာရမတ်အောင်လဲဆိုပြီးတော့လဲသွားလို့ဆေးုံပို့တယ်ဆေးုံပို့တဲ့အချိန်မှာဆေးုံမှာရောက်သွားတဲ့အချိန်ည7နာရီ15မှာထေဝါရယ်လို့ပြရတယ
်မတိမငိမ့်အချိန်တွေနေကြုံတွေ့နေရတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ကင်တွဲဆောင်ရွက်ပုံတွေနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်လူ့အခွင့်အရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲအခုအဖြစ်ပြက်နေကြုံခဲ့ရတာပါ။တမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစောထေကတော့ဖမ်းဆီးစစ်ဆေးနေချိန်တိုက်ဆုံမှုအတွက်ဖြစ်မှန်အတိုင်းသိရှိအောင်စုံစမ်းစစ်ဆေးသွားမှာဖြစ်ကြောင်းပြောပါရစ်
။ဒီဝါရယ်ဆိုတဲ့အားနဲ့ပတ်သက်ပြီးတော့အဲဒီသက်ဆိုင်ရာပေါ့နော်ဆရာဝန်ရဲ့ရင်ခွဲစစ်ဆေးချက်ကတော့ရုပ်တရက်နှလုံးကုန်ရက်ပြီးတော့ပြေဆုံးနေဆိုပြီးတော့အဲ့လိုမျိုးအကြမ်းဖက်ကနဦးတရင်ရာသိရတယ်တိုးတော့ဒါကိုကျွန်တော်တို့ကဒီလိုမျိုးစစ်ဆေးမင်းများနေတဲ့အချိန်မှာဒီလိုမျိုးပြေဆုံးသွားတဲ့အတွက်ဒါနဲ့ပတ်သက်ပြီးတော့တကယ်ဘယ်လိုဖြစ်လဲဘာကြောင့်ဖြစ်ရလဲဘယ်လိုတွေဖြစ်ခဲ့လဲဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ဟိုစုံစမ်းစစ်ဆေးခုံရုံးပေါ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ကနေပြီးတော့ဖွဲ့စည်းပြီးတော့အခုစစ်ဆေးဖို့လုပ်နေပါ
ရခိုင်ပြည်နယ်မေယူတောင်ကျောပေါ်မှာအကြမ်းဖက်ဝါဒီတွေရဲ့စခန်းတွေကိုရှာဖွေတွေ့ရှိခဲ့ကြောင်းအစိုးရတာဝန်ရှိသူတွေမကြသေးခင်ကကြေညာခဲ့ပြီးနောက်မှာပဲနောက်ဆက်တွဲအနေနဲ့အာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေဖမ်းဆီးမှုတွေလှုပ်ဆောင်နေတာပါအာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးတွေ့ရှိချက်တွေအရရခိုင်ဒေသအတွင်းမတိမငိမ့်ဖြစ်အောင်တနိုင်ငံလုံးအတိုင်းအတာနဲ့ချိတ်ဆက်လှုပ်ဆောင်နေတာတွေရှိနေကြောင်းလည်းမောင်နှောမျိုးနယ်နယ်ကြားဆောင်ရဲစခန်းကရဲမှုညံမြင့်စော်က VOA ကိုပြောပါတယ
်နောက်ဆက်တွဲတည်နေနောက်ဆက်တွဲကျွန်တော်တို့ဟုတ်ပေါ်ထုတ်တဲ့ဟာတွေရှိပါတယ်ဗျအပေးအမြောက်ကြီးလုပ်နေတဲ့လူတွေရှိပါတယ်ဆိုတာဒီဒေသမှာလူတွေရောနိုင်ငံရဲ့ချားမှာရောတခြားဒီမမပြည်တွင်းကမြို့ကြီးတွေအဖွဲ့တွေရောရှိပါတယ်ဗျဒါတော့လူပုဂ္ဂိုလ်အနေနဲ့ကျွန်တော်ပြောတာမဟုတ်အဖွဲ့အစည်းအနေနဲ့သူတို့ကွန်ရက်တစ်ဖွဲ့ရှိပါတယ်ဗျနိုင်ငံတော်အစိုးရရဲ့အုပ်ချုပ်မှုရန်နီယာကိုပြက်အောင်သူတို့ဒီမျိုးမျိုးစုံနဲ့တောင်းရက်လာတဲ့အပိုင်းဖြစ်သူတို့ရဲ့အာဏာကိုအုပ်ချုပ်မှုဖြစ်အောင်တည်ဆောက်နေတဲ့သဘောရှိပါတယ်
ရခိုင်ပြည်နယ်မောင်နှောဒေသမှာနေသားဆောင်တပ်ဖွဲ့တွေရဲ့ကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခံခဲ့ရတဲ့2016အောက်တိုဘာ9ရက်နေ့ကစလို့ဇွန်28ရက်နေ့အထိလက်နက်ကင်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်တေဆုံးသူအရဲသားစုစုပေါင်း38ဦးရှိခဲ့ကြောင်းဒီကနေ့ဗုဒ္ဓဟူးနေ့မှာပဲမြမအစိုးရကတည်င်းထုတ်ပြန်ထားပါရှင်
မေခစုံစမ်းတင်ပြခဲ့တာပါရှင်